မင်္ဂလာညနေခင်းပါသောတာရှင်များရှင် VW American တန်ရဲ့2019ခုနှစ်ဇွန်လ5ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများတစ်ဆင်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်မင်္ဂလာညနေခင်းပါခင်ဗျာဒီနေ့ညနေပဲသတင်းတွေကိုလည်းလောက်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအင်္ဂလန်တောင်ဘက်ကန်ယူထဲမှာကျင်းပတဲ့ဒီဒီနေ့အခမ်းအနားကိုသမ္မတဒေါ်နယ်ထရမ့်တက်ရောက်ပါတယ်မြမတတိယမီဒီယာလွတ်လပ်မှုအဆင့်ကိုအစိုးဆုံးတဲ့တဆင့်မဲ့တားတဲ့အဆင့်မှာ Freedom House အဖွဲ့ကသတ်မှတ်ပါတယ်။ထိုင်းဝန်ကြီးချုပ်တိကိုမဲပေးရွေးချယ်မဲ့တန်လွတ်တော်စီဝေးကျင်းပနေပြီးလက်ရှိဝန်ကြီးချုပ်အာနာသိန်းစစ်ကောင်းဆောင်ပဲဝန်ကြီးချုပ်ပြန်ဖြစ်လာမယ်လို့ခန့်မှန်းထားကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းတဲ့တွေကိုလည်းသိရပါမှာခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းမှော်တွေမှာတော့စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးစိုးရိမ်မှုတွေကြောင့်ရက်ကြီးအုပ်ချုပ်ရေးမှု90နီးပါးထုံးနှုတ်ထွက်စာတင်လိုက်ပါတယ်။
ဒီကြတော့ခေါင်းစီရှင်လူပေါ်ရေးဒါပေမဲ့ကျွန်တော်တို့မလေးတာဝန်ထက်ဆောင်ရင်းနဲ့ဒီတာဝန်ခံမှုမရှိတဲ့ဆိုတော့ကျွန်တော်တို့ထည့်ရတာ
တင်ငနဲ့ကြီးရွာအုပ်စုအုပ်ချုပ်ရေးမှုဦးလှရွှေပြောသွားတာပါတရင်ပြေဆောင်ကုန်နောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံမှာပါဝင်ခြင်းထိန်းသိမ်းရေးဆိုင်ရာနိုင်ငံတော်အစ်စ်မူဝါဒတရားကျင့်သုံးတော့မယ့်အကြောင်းမလေးရှားနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံမှာလူမောင်ခိုးတွေလက်ကကယ်တင်ခဲ့တဲ့မြန်မာနိုင်ငံသား48ဦးကိုမကြာခင်မြန်မာနိုင်ငံကိုလွှဲပြောင်းပေးမှဖြစ်တဲ့အကြောင်းကမ္ဘာနိုင်ငံတွေရဲ့သတင်းလွတ်လပ်ခွင့်ကျဆင်းလာတယ်လို့ American ခြေဆိုင် Freedom House အဖွဲ့ကအစီရင်ခံစာထုတ်ပြန်တဲ့အကြောင်းစရတဲ့သတင်းဆောင်မတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့အင်္ဂလန်တောင်ပိုင်းကမ်းရိုးတန်းကိုသွားပြီးနာဇီဂျာမနီလက်အောက်ကနေဥရောပတိုက်ကိုကယ်တင်နာမှာတိုက်ပွဲဝင်ရင်းအသက်ပေးသွားကြတဲ့အမေရိကန်နဲ့မာမေးတပ်ဖွဲ့ဝင်တွေကိုအမှတ်တရအကုန်ပြုပါတယ်။ Postmouth ရေတဲ့အခြေစိတ်စကားမှာကျင်းပတဲ့ဒီဒေးကန့်တဲ့တိုက်ပွဲ85နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုပြည်တွင်ပြည်မကြီးအဲလီဇဘက်ဝန်ကြီးချုပ်ထရီဇာမေရာပေါင်းများစွာသောဒုတိယကမ္ဘာစစ်ကာလစစ်မှုထမ်းအောင်တွေနဲ့အတူသမ္မတထရမ့်တက်ရောက်တာပါ။ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေကိုကန့်တဲ့တိုက်ပွဲဆင်နွှဲခဲ့တဲ့ဒီဒေးစစ်စင်ရေးကိုစတင်တဲ့နေရာတွေထဲမှာအဲဒီ postmort စေကန်းဟာလေတခုအပါဝင်ပါသမ္မတထရမ့်ရဲ့ဒီကနေ့အစီအစဉ်တွေထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံတာလည်းပါဝင်ပြီးမရီနောက်မှာတော့အိုင်ယာနိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့ဝန်ကြီးချုပ်လီယိုဗာရဒကာနဲ့တွေ့ဆုံမှာဖြစ်ပါတယ်ဥရောပသမဂ္ဂ EU တွေကနေထွက်ခွာရေး Brexit အစီအစဉ်အတွက်ပြည်ထောင်နိုင်ငံပြင်ဆင်နေချိန်မှာသမ္မတထရမ့်ကအမေရိကန်ပြည်ထောင်စုဟာပြည်ထောင်နိုင်ငံနဲ့တိတ်ကောင်းတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တခုရအောင်လုပ်ဖို့အခိုင်အမာရှိနေတယ်လို့ဒီခီးစဉ်အတွင်းပြောထားပါတယ်
ဒီမိုကရက်သမ္မတလောင်းတွေထဲမှာရှိကပြင်းနေတဲ့ဂျိုးဘိုင်ဒန်ကလာမယ့်နှစ်မှာသမ္မတအဖြစ်အရွေးခံရရင်သူ့အချိန်အတော်ကြာစဉ်းစားထားတဲ့ဥတုရာသီပြောင်းလဲမှုကိစ္စရပ်တွေကိုကင်တယ်သွားမယ်လို့ကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာကိုဦးဆောင်တဲ့နေရာမှာအမေရိကန်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုသာမကလက်ရှိတွေ့မြင်နေရတဲ့အခွင့်အလမ်းတွေကိုအသုံးချသွားမယ်လို့ပြောဆိုထားတဲ့မစ္စတာဘိုင်ဒန်ရဲ့ဗီဒီယိုဖိုင်ကိုသူ့ရဲ့ရွေးကောက်ပွဲမဲဆွယ်ဆောင်ရင်အင်တာနက်ဆာမျက်နှာမှာအင်္ဂါနေ့ကတင်ခဲ့တာပါ။ကမ္ဘာကြီးပုံနေမှုကိုအဓိကဖန်တီးနေတဲ့ဆိုရဲကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှတ်မှုကို2050ခုနှစ်အရမှာ3ညအထိချော့ချပြပြီးတန်ရှင်စွမ်းအင်ကိုတရားရခိုင်နှုန်းသုံးဆွဲနိုင်ရဲ့ရည်မှန်ချက်ပြင့်ဖို့လာမယ့်10နှစ်အတွင်းဒေါ်လာ 1.3 ထရီလျံသုံးဆွဲဖို့မစ္စတာဘိုင်ဒန်ကအစီအစဉ်ရေးဆွဲထားတာပါ။ Corporation G တွေကိုအခုရှော့ပေါ်ပေးထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုရုပ်သိမ်းပြီးဝင်လာမယ့်ငွေတွေအပြင်ရှင်နန်းတဲ့ဓာတ်ငွေဓာတ်ကုမ္ပဏီတွေကို Federal အစိုးရကကူညီထောက်ပံ့ပေးနေတဲ့ဘဏ္ဍာငွေတွေကိုဖျက်တောက်ရကထွက်လာမယ့်ငွေတွေနဲ့အဲ့ဒီအစီအစဉ်ကိုအကောင့်တွေဖော်သွားမှာပါ။ Green Technology လို့ခေါ်တဲ့သဘောပါပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့နည်းပညာတွေမှာရှင်နီမြုံနာလာအောင်တွန်းအားပေးတဲ့အနေနဲ့အခွန်တွေရှော့ပေါ်ပေးမယ့်အစီအစဉ်ကိုလည်းမစ္စတာဘိုင်ဒန်ကကမ်းလှမ်းထားပါတယ်။တွင်းထွက်လောင်စာထုတ်လုပ်မှုလုပ်ငန်းကအလုပ်သမားတွေကိုလည်းစစ်မှုလုပ်ငန်းတွေမှာအလုပ်ကိုင်ဖန်တီးပေးဖို့အစီအစဉ်ထားတာဖြစ်ပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝင်းရဲ့ညီမငယ်ဆုံးဖြစ်သူဟာရပ်ပေါင်း90ကျော်ကြာလူမြင်ကွင်းကပျောက်နေပြီးတဲ့နောက်ပထမဆုံးအကြိမ်ပြန်ထွက်လာပါတယ်။သူ့ရဲ့အခြေအနေသူနဲ့တခြားထင်ရှားတဲ့တာဝန်ရှိသူတွေယာရုကဖယ်ရှားခံလိုက်ရပြီလားစတဲ့မေးခွန်းတွေထွက်နေချိန်မှာပဲကင်ဂျွန်ဝင်းရဲ့ညီမဖြစ်သူကင်မျိုးဂျွန်းကိုပြန်တွေ့ကြရတာပါ။တူရမ်းမှုတော်မှာကျင်းပတဲ့လူလူအားကစားပွဲအခမ်းအနားမှာကင်ဂျွန်အွန်းသူ့ရဲ့ဇနီးဖြစ်သူတို့နဲ့တူကင်မျိုဂျွန်းထိုင်နေတာကိုမြောက်ကိုရီးယားနိုင်ငံမှရုပ်သံတင်ဌာန KRD ကအင်္ဂါနေ့မှာထုတ်လင်းပြသတာပါကင်မျိုဂျွန်းဟာအာဏာရပါတီမှာအကြီးတန်းတာဝန်ရှိသူတူဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার အရေးဆက်ဆက်ညှိနှိုင်းတာတွေမောင်းမင်းဖြစ်ခဲ့တာကြောင့်ကင်မျိုဂျွန်းကိုရှေ့မထွက်တော့ဘူးအမိန့်ပေးခဲ့တယ်လို့တောင်ကိုရီးယားသတင်းစာဒေချိုဆန်းအီဘိုကရေးသားဖော်ပြခဲ့ပြီးတဲ့နောက်ပိုင်းသူ့ကိုပြန်တွေ့ကြရတာလည်းဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့ပြီးခဲ့တဲ့ဖေဖော်ဝါရီလကဗီယက်နမ်နိုင်ငံဟာနွိုင်းမြို့မှာလုပ်တဲ့ဒုတိယကျင်းထိပ်သီးအစည်းအဝေးဟာအောင်မြင်မှုမရပဲအဆုံးသတ်ခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပတ်ထင်းတုံးကြီးစီစဉ်တွေကိုပြတ်သိမ်းပြီးအပြန်အလှန်အားဖြင့်အရေးယူတံခါးမှုတွေကိုရှော့ချပေးရင်ညှိနှိုင်းကြတာမှာအဆင်မပြေဖြစ်ခဲ့တာပါပဲ။အဲဒီဆက်ဆက်ညှိနှိုင်းပွဲတွေကိုတာဝန်ယူစီစဉ်ရတဲ့ထိပ်တန်းတန်တမန်ကင်မြုံချိုဟာလည်း Lojan Sakangu Apukana Yaelu, the Chosan Ibu Drinzaga Yiga Dibi me, Tugu Lebe Agza Puruma Pientu Yabare, Tabeme, Tugu Bi Petara, Tamamo, Jaru Chalida Mugaro, Pianji Shibare.
American Pirang Suna Dionja, Gongwe, Saya Nyan Pamure Shame Milaniraha, Mio Korea Nuclear Kinsin Yetwe, Nangangaga, Chamatare, Tanka Pesumuri, Jotea Mushiao, Loka in the Dio Nangu Ayon Pianwas in a Malay, a Jose and Ine, Mio Korea Nuclear Kinsin Ye, America Ye, Juban Chedimale, Hantapitos in Ainelu, Chanchin to Riga, Tonta Jaraba, American Dio Gondoye Suna Murihale, Nasoma, Sima Pivene, Apiana Kondo Kame, Gondoye Sipo, Chini Mune, Santa Tua Keraba, American Loko Bisirigo, Sipo. ပေါ်ရတဲ့တိုးတွင်းကုန်ပစ္စည်းတွေနဲ့ပြည်တွင်းမှာရှင်ပြိုင်နိုင်ရည်ရွယ်ချက်နဲ့တိုးကုန်တွေရဲ့မူဝါဒတွေကိုနှစ်ထောင်ဆယ်ခုနှစ်မှာအမေရိကန်ကတင်ပို့လာတဲ့ဒေါ်လာ900ဘီလီယံတန်မှုရှိတဲ့တိုးတွင်းကုန်ပစ္စည်းတွေထက်ကဒေါ်လာ100ဘီလီယံပို့ကုန်ပစ္စည်းတွေကိုအမေရိကန်ကအခွင့်တိုးကောက်ခဲ့ပါတယ်။တိုးနိုင်ငံကလည်းမနစ်ကအမေရိကန်ပို့ကုန်ဒေါ်လာဘီလီယံ120နဲ့ရတရားနှ င်ကြံသွင်းကုန်တွေကိုလည်းအခွန်24ရာခိုင်နှုန်းထိတိုးကပ်ဖို့သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုထားပါတယ်
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.69kHz 1.693 9.19kHz 1.5565နဲ့9.25kHz 1.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေအင်္ဂါညနေပဲသတင်းတွေကိုတိုက်ဆက်လိုက်ပြသနေပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွှတ်မှုအဆင့်ဟာအဆိုးဆုံးထက်တဆင့်ပဲတဲ့လို့အမေရိကန်ပြည်ထောင်စု Washington DC မြို့တော်အခြေစိုက် Freedom House အဖွဲ့ကသတ်မှတ်ပါတယ် Freedom House အဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်ကမ္ဘာလုံးဆိုင်ရာလွတ်လပ်မှုအစဉ်အစားတွေကနိုင်ငံတစ်ခုမှာလွတ်လပ်ပြီးအမီကိုကင်းတဲ့သတင်းမီဒီယာတွေရှိသလားဆိုတဲ့စမ်းစစ်ချက်အပေါ်အခြေခံပြီးဒီကနေ့ထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါလွတ်လပ်မှုနဲ့သတင်းမီဒီယာဟာကမ္ဘာလုံးမှာအကြမ်းဖက်ကိုပြနေတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်နိုင်ငံရေးသတင်းတွေကိုရေးသားထုတ်လွှင့်ဖို့အတွက်သတင်းမီဒီယာပတ်ဝန်းကျင်အားကောင်းခိုင်မာမှုရှိမရှိသတင်းမီဒီယာဆိုင်ရာအရေးကိစ္စတွေမှာအစိုးရကဝင်ရောက်ဆက်ဖက်မှုအ ਨੇ စုံအခြေအနေရှိမရှိသတင်းထောက်တွေဘေးကင်းလုံခြုံရေးအာမခံချက်ရှိမရှိနဲ့သတင်းမီဒီယာတွေပေါ်တရားဥပဒေကြောင်းအရနဲ့စီးပွားရေးအရဖိအားဒဏ်တွေတောင်းမှုရှိမရှိဆိုတဲ့အချက်တွေပေါ်မူတည်ပြီးသတင်းလွတ်လပ်ခွင့်ဆိုတာကို Freedom House အဖွဲ့ကစမ်းစစ်သတ်မှတ်တာပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကထောက်ပြထားတာကတော့ Writer သတင်းထောက်နှစ်ဦးကိုတရားစွဲဆိုတဲ့အမှုမှာသူတို့ဟာထောင်ချောက်ဆင်ခံရတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားကိုတရားရုံးကမျက်ကွယ်ပြုပြီးထောင်တန်း9နှစ်စီချခဲ့တဲ့ကိစ္စဖြစ်ပါတယ်။တိမကြသေးခင်ကတော့သူတို့ကိုသမရရဲ့လူငင်းကုနဲ့ပြန်လွတ်ပေးခဲ့ပေမဲ့အပြစ်မရှိဘူးလို့သတ်မှတ်ခဲ့တာမဟုတ်ဘူးဆိုတော့ကိုလည်း Freedom House အဖွဲ့ကထောက်ပြထားပါတယ
်။ထိုင်းနိုင်ငံရဲ့လွတ်တော်အစည်းအဝေးကိုပထမဆုံးအချိန်အဖြစ်ဒီကနေ့စတင်ကျင်းပရမှာထိုင်းစစ်အစိုးရကောင်ဆောင်လက်ဖြင့်လက်ရှိဝန်ကြီးချုပ်လက်ဖြစ်တဲ့ Mr. Prayut Chan-o-cha ပြန်ပြီးတော့အရွေးခံရမယ်လို့ကြေကြေပြန့်ပြန့်ခံမှန်းနေကြပါတယ်။မတ်လ24ရက်နေ့ကကျင်းပတဲ့အထူးထွေရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာ900ထဲက100ကျော်မှအနိုင်ရခဲ့တဲ့ Palan Prachat စစ်တပ်ပါတီဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့က Mr. Prayut Chan-o-cha ကိုရွေးချယ်ထားတာပါ Mr. Chan-o-cha ရဲ့အဓိကအတက်ခံကတော့လူငယ်တွေရဲ့ထောက်ခံမှုရထားပြီးတော့စစ်အစိုးရကိုစန့်ကျင်တဲ့ Future Forward ပါတီကောင်ဆောင်တနာသွန်ချွန်ခွန်ကရန်ကစ်ဖြစ်ပါတယ်ဝန်ကြီးချုပ်ရွေးချယ်ရေးလွှတ်တော်မှာဒီကနေ့မဲခွဲကြမယ်လို့ခန့်မှန်းရပါမယ်လေပါတီနေရာစလုံးကသူတို့ရွေးချယ်ထားသူတွေရဲ့အာသာချက်ပြိုင်ဘက်ကိုယ်စားလှယ်တွေရဲ့အားနည်းချက်တွေကိုထောက်ပြဆွေးနွေးညင်းခုံကြမှာဖြစ်ပြီးအချိန်စံတမထားတဲ့အတွက်အခြေအနေတွေမရေမယားဖြစ်နေပါတယ်စစ်အစိုးရကရွေးချယ်ခံရတဲ့အထက်လွှတ်တော်အမတ်950ရဲ့ထောက်ခံမဲတွေကိုရမယ်လို့ခန့်မှန်းရတဲ့အတွက်လဲမစ္စတာချန်အိုချာပြန်ပြီးတော့အရွေးခံရရေးလိုအပ်နေတဲ့အထက်နဲ့အောက်လွှတ်တော်ကထောက်ခံမဲစုစုပေါင်း386မရမယ့်အခြေအနေရောက်နေတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှရေးပါတဲ့တပ်ထုတည်ရန်စာတရီပြတ်တောက်သွားတဲ့အခြေအနေမျိုးကြောင့်မသွားစေဖို့အတွက်အရင်ကမရှိဘူးတဲ့လှုပ်ဆောင်ချက်တွေချမှတ်သွားမယ်လို့အမေရိကန်ကုသရေးဝန်ကြီးဝင်ကြီးဝီဘာရော့စ်ကပြောပါတယ်စမတ်ဖုန်းတွေကနေကွန်ပျူတာတွေကျက်စစ်တပ်နဲ့လုံစာစီနှမျိုးလုံးကိုသုံးပြီးမောင်းနေနိုင်တဲ့ hybrid motor car တွေအထိအစိမ့်မြင့်နည်းပညာထုတ်ကုန်တွေထုတ်လုပ်တာမှာအဲ့ဒီတပ်ထုတ်ပြန်စားတာတွေကိုသုံးနေရတာပါအဲ့ဒီပြန်စားတာတွေထဲမှာ uranium titanium နဲ့ rare earth လို့ရှားပါးတပ်ထုတ်တွေပါဝင်ပါတယ်အဲ့ဒီတပ်ထုတ်ပြန်စားတာတွေပြပကတင်သွင်းမှုအပေါ်မှီခိုနေရတဲ့နိုင်ငံရေးအားနည်းချက်ကိုရှော့ချဖို့ရည်ရွယ်ပြီး2019ခုနှစ်မှာသမ္မတဒေါ်နယ်ထရမ့်ထုတ်ပြန်ထားတဲ့အမိန့်ပေါ်အခြေခံပြီးတော့ကုသရေးဝန်ကြီးဌာနကအင်္ဂါနေ့မှာပဲအစည်းအဝေးစာတစ်စောင်ထုတ်ပြန်ထားပါတယ်
Congo Democratic Demra Nangama Ebola virus Piampo Kayadu Natang Joshidabilo, Congo Jama Yunitanaga Biobare, Ebola Jang Tesono, Tang Tonga, Liz Chao Shidabi Piji, Tahatamaima, Dudia Lute Somo Miazon Lepibare, Lungaya Tonga Goya Gova Ebola virus Kin and Kuda Pin and Kerejang, Jama Yunitanaga, the name Laniga Biobare, Lunchongi Putin Chatarane, Yoga Sepiro Piampomdo on Tending Tanai Najang, Ebola virus Buta Yego Chaku Pisi Kere, Lule Jama Yunitanaga Biobare, Jama Yunan report Yong Jim Shirane, Data Kain Lenakan Yeta Kamurjang, Ebola Taipe Yema Kek Pinerawa, Data Kan Lenakan Tapuri Lechajang, Jama Yutang Ayak de Songia Bifijangle, Pinetring Agency Gap Biobare.
ဟုတ်တခုနေညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကြကြောတိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာရေးကိုတင်ဆက်ပေးပါမယ်စီအေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာလူမျိုးရေးဆိုရင်မှုတွေကြောင့်ရကျေးအုပ်ချုပ်ရေးမှုငါးဆယ်နီးပါးနှုတ်ထွက်စာတင်လိုက်ကြပါတယ်မကြာသေးခင်လုံကကြောက်တော်မြို့နယ်မှာအုပ်ချုပ်ရေးမှုတချို့ကိုမြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေကြုံတွေ့ရ
ကျွန်တော်တို့မာလေးတောင်ဝထက်ဆောင်ကြီးရဲ့အကွက်ကြီးရအုတ်ချိုရီမှုလေးဆယ်ချောက်ဟာလက်ရှိတာဝန်ကနေနှုတ်ဆက်ကြောင်းမြို့နယ်အုတ်ချိုရီမှုဒွေဒွေအုတ်ချိုရီဦးစီးဌာနကိုမနေ့ကနှုတ်ဆက်စွာနဲ့တူလက်မှတ်ရေးထိုးတင်ပြခဲ့တာပါနှုတ်ဆက်စွာတင်ထားတဲ့ရကြီးအုတ်ချိုရီမှုတွေနဲ့ကြောက်တော်မြို့နယ်ဒုတိယအုတ်ချိုရီမှုတို့ကနေဒီကနေ့မွန်လယ်ပိုင်းအုတ်ချိုရီမှုရုံးမှာတွေ ဒီတွေ့ဆုံမှုမှာကျေးရွာစဉ်အုပ်ချုပ်ရေးမှုရွေးချယ်တင်မြှောက်စဉ်ကဒုတိယမဲများဆုံးရတဲ့သူတွေကိုနှုတ်ထွက်မဲ့အုပ်ချုပ်ရေးမှုနေရာမှာအစားသူခံအတော်မဲလို့လဲကြောက်တော်မျိုးနဲ့ဒုတိယအုပ်ချုပ်ရေးမှုကပြောဆိုတယ်လို့သူကဆိုပါတယ်။
ရချေအုပ်ချုပ်ရေးမှုတွေအစုပြုံလိုက်နှုတ်ထွက်ရတဲ့အခြေအနေကတော့တကယ်ကျေးရွာအုပ်စုအုပ်ချုပ်ရေးမှုဥလှရွှေကအခုလိုပြောပါတယ်။ဒီကကျွန်တော်တို့ရဲ့အကြောင်းကတော့ဒီမောကတာအုပ်ချုပ်မှုရဲ့ဒီရှေ့ပြည်ရည်မှုရဲ့အဲ့ဒီတွေတက်ကဖိုင်ပြီးဆက်ထားရတယ်။ရချေအုပ်ချုပ်မှုတွေကျွန်တော်တို့ကျွန်တော်မလုံးချုပ်ရှိလာတဲ့တာဝန်ယူထားကလေးကျွန်တော်တို့လူလာတဲ့ကျွန်တော်တို့ဆောက်တာတွေရ
Eri chade zaro, seta gane pansi dare, shi bi chi yuwa ta wangane, mina dong chi yuwa ok chung yi mundu nugu pian lu baby, kana u song san sisi yi pwede na sisi bi ma, apo ya tong da jam piu cha yata, sang yu pe yi, tembya tang su bibu, ya chi ok chung yi mundu gu sisi mi miyan pu a chang po la yin, seta gane ta ya pansi da miu mulu gwe, nyo ne ok chung yi mu yu ngane, kong yu mi miyan sisi yi, tembya tang su bibu, nyo ne ok chung yi mu ye, mi miyan sisi cha gu a chi kan bi, Luapaga, Sella Song San Yi Puane, Song San Sisi Yi, Tangu Bibu, Song San Sisi Yi Puegu, Yakan Bina Suyane, Bina Luto Gane the same, Tinto the Lu, Sang Ye Poisi Bi Yi Dre, Tangu Bibu, Chetigu, Timia Tavare, Ocho Yi Muru Yet, Timia Chenna Patebi, Pelu Sang Ye Pimilesura, Jangro Mune, Turia Ocho Yi Mugu, a change set to a heavy mele, Pola Kan Pizuda, Machike Babu, Yakan Bina Dre, Yamasetana, Yakan Lenaka, Yi Puerugia, See if the country, Joya Ocho Yumuria Bawe, Joya Darigo, in a set of SOB, but then got Mule, Yamasetagani, Pansi, Yi Mudi, Miala Nivare, Milan Nasakoyaniga, Chokro Mule, Milan Joya Ocho Yumu, Uang Tinjone, Yuadadu Chitu, Ujan Tayangu, Yamasetagani, Pansi Kosan Dwakevare, Mila Sangayan Limale, Chokro Mule, she be Joya Dingo, Yamatamro, Sijangani, she be Joya Yaimu, Utaisu Angu, Pansi Kosan Dwakevare, ဒီခိုင်ပြည်နယ်တွင်းမှာမြန်မာသံတမန်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲပြင်းထန်လာနေတာနဲ့မျှအေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးခံရမှုတွေများပြားလာနေပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့ကလည်းညအုံမြို့နယ်ထွေထွေအုတ်ချုံရီမှုရုံးမှာလပ္ပစီဝေးပြုလုပ်နေစဉ်တွင်ကြေးရွာအုတ်ချုံရီမှုလေးဦးကိုရဲတပ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးသွားတဲ Mure, Notta, Lu, Chalto, Messanane, Pinel, Lutogusle, Umang, Tanzing, Apiovare.
Ok,
ဒီကနေ့ကျွန်တော်တို့ညာပြည်ကျွန်တော်တို့အရှိန်အဟုန်တွေကြည့်တယ်အဲ့တော့အဲ့လိုဖန်ပြီးတော့တန်ပြီးစစ်စစ်ခေါ်တယ်ဥပဒေအရဒီနေ့အားနည်းနေတဲ့အတွက်အုပ်ချုပ်ရေးမှုတွေကစစ်စစ်ကြည့်လာတာပေါ့ဗျာသူကဒီကရှိဆောင်တွေကိုတိုက်ဆောင်တဲ့စစ်စစ်ကပုံလာတယ်အဲ့ဒီရှိလာတဲ့ငယ်သူကပြီးခဲ့တဲ့ဖေဖော်ဝါရီလကလည်းပူရီတောင်မြို့နယ်တရပြင်ကြေးရွာအုပ်ချုပ်ရေးမှုအပါအဝင်နှုတ ဒီနေ့ကျွန်တော်တို့မာလေးတောင်ဝထက်ဆောင်ကြီးရဲ့နဲ့မိနာတောင်ဆောင်ကြီးရဲ့နဲ့ဥစိန်ဦးနဲ့ဥစိန်သားကျော်တို့နှူးဘူးလေမတရားတင်ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ဒါပြင်သမ္မတော်နဲ့ဤလှုပ်ရှားရနိုင်မြေတွင်တန်လျာနဲ့လှုပ်ကြံတပ်ဖြတ်ခံရမှုတွေလည်းရှိနေပါတယ်ခင်ဗျာ။
နိုင်ကွင်းဒရင်ပြပူထားတာပါကျမတို့ခုထုတ်လွှင့်နေတဲ့ရေဒီယိုဒိုင်ရိုက်လွှင့်အစီအစသ်ကို VOA internet website လိပ်စာ burmese.voanews.com မှာလည်းနှာစင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ပအဝန်းကျင်ထိန်းသိရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ပအဝန်းကျင်ထိန်းသိရေးဆိုင်ရာနိုင်ငံတော်အဆင့်မူဝါဒတရက်ကိုကျင့်သုံးမယ့်အကြောင်းသမရဥဝင်းမြင့်ကဒီကနေ့ပဲကြေညာလိုက်ပါတယ်ရာသီဥတုဖောက်ပြန်မှုတွေနဲ့လူမှုညဉ့်ဉျေးမှုအပါအဝင်ပအဝန်းကျင်ညဉ့်ဉျေးမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင် ဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့မှာလေးတောင်းဝထက်ဆောင်ရင်းနဲ့ဒီပေါင်း90ကျော်ကြာပြီမဲ့ထိတိယောက်ရအကောင့်ထဲပေါ်ဖို့လိုအပ်ကြောင်းလဲထောက်ပြကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE
မြန်မာပိုင်းသတင်းတောက်ကူစော်ထက်ကတင်ပြပေးထားပါတယ်ရှင်။ကမ္ဘာပေါ်မှာလူမျိုးညီညာမှုစိုးစိုးနိုင်ငံတွေထဲမှာပါဝင်လဲဖြစ်ရာသီဥတုဖောက်ပြန်မှုအနေနဲ့ရှိရလို့ကုလသမဂ္ဂကသတိပေးထားတဲ့မြန်မာနိုင်ငံမှာအမျိုးသားအဆင့်ပတ်ဝန်းကျင်ဆိုင်ရာမူဝါဒနဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရာမူဝါဒအကောင့်နဲ့ပေါ်သွားမဲ့အကြောင်း
သမရအူဝင်းမြင့်ကနေပြီးတော့မှကျင်းပရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းနေမှာထုတ်ပြန်ကြေညာလိုက်ရပါ။ဒီမူဝါဒနှစ်ရက်ကိုကြိုးစိုးလိုက်ကြောင်းနဲ့ရှင်းသပ်ပြီးဒီမူဝါဒတွေကိုအကောင့်နဲ့ဖော်ရင်းနေရာမှာတက်ဆိုင်ရာဝန်ကြီးဌာနရဲ့ပူးပေါင်းသုံးဆောင်မှုလိုကြောင်းတက်တော်တုတ်တည်သနာဌာနညွှန်ကြားရေးမှုဒေါက်တာတောင်းနိုင်ကဖီအိုကိုပြောပါတယ်။မူဝါဒကမူဝါဒရည်ညွှန်းမှုအ
ပြောင်းလဲသွားရတဲ့ဥလူချင်းတွေကိုလူလူနားလည်ဖို့ဒီနေ့လူလူဆိုချမှုလေးတစ်ခုပူပေါင်းလုပ်ဖြစ်တဲ့အကြောင်းကိုစိန်လန်ပြည်ဝင်ဖွဲ့ကဦးလေးမြေအောင်ကအခုလိုပြောပါတယ်။
ဒီနေ့ကဒီကွာလေးတို့တစ်ခုတည်းကိုပို့ပြီးအမုန်းနေတတ်စီနေအောင်ကြီးချုပ်ပေးတယ်။ဘုရားတမုန်ကိုချောက်ကိုပြစီတယ်။ကျွန်တော်တို့ရဲ့ပြေးပြေးလေးများကြီးပါ။အဲ့တော့သူတင်ကကျွန်တော်တို့အတွက်အများကြီးဆောက်မှုပြတယ်။ကျွန်တော်တို့ကယုံမှာသူတင်တော်တော်များများကိုပြန်ပြီးတော့ဆက်ကြမှာဖြစ်ပါပါ။တတော်ရီပြန်ကောင်းလာပြီးခရီးသွားတွေကိုဆွဲဆောင်နိုင်ပြီဆိုရင်ဒေသခံတွေလည်းဝင်ဝေးရနိုင်တယ်လို့ခ
down Powu Jiwaima, a Yaya being around your Subang Sibuke, Baby Long Kiwa Lunga Titandu, U also Taga Piovade.
Madame Kiwa Lunga, Kunduz, and Yai, the local Yavana, and Mama Sukangana, Tuma, the Bowsing, the Dota on the Naichi, Dota, the Love, Love, and Rua, Arabic, or any other Yaku.
ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้ก็ว่าตัวเองจะอย่างนี้
ကိုစောထဲတရင်ပြပို့ထားတာပါအခုဆက်ပြီးတော့တော်တာရှင်တို့နားဆင်ရမယ့်တရင်လွှာမှာတော့မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံမှာလူမောင်ခိုးတွေလက်ကကဲတင်ခဲ့တဲ့မြန်မာနိုင်ငံသား59ဦးကိုမကြခင်မြန်မာနိုင်ငံကိုလွှဲပြောင်းပေးမှဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ် လူမောင်ခိုးအဖြစ်တန်တရားရှိသူမြန်မာနိုင်ငံသား9ယောက်ကိုတော့စစ်ဆေးအရေးယူမယ်လို့လည်းဆိုပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မှအေးမာကသတင်းပေးပို့ထားပါရဲ့ရှင်ထိုင်းတောင်ပိုင်းစုံကလာခရိုင်ဟရိုင်မြို့နယ်ပတုံးရက်ွက်အတွင်းကနေရာနှစ်နေရာကိုထိုင်းလာဝကအမှတ်6ဘီရိုလူကုန်မှုတိုက်ဖြတ်ရေးအဖွဲ့
အမှတ်ကိုစစ်ဒေသကတာဝန်ရှိသူတွေနဲ့အတူအထူးဆောင်ရမ်းစစ်ဆေးရေးအကြီးအကဲစုချက်ထီတာစဝတ်ဦးဆောင်ပြီးဂျွန်လာတရနေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာပါတခြားအိမ်အခန်းတွဲထဲမှာတကားတွေကိုအလုံးပိတ်ထားပြီးတောခတ်ပိတ်လောင်ခံရရတဲ့မြန်မာနိုင်ငံသား၄၀ခုနှစ်ဦးကိုစစ်ဆေးရေးရရှိတွေကအပြင်ရောက်လာအောင်ရှေ့တကားတော့ကိုဖျက်ပြီးကဲထုတ်ခဲ့ပါတယ်ဒီထဲမှာတော့မြန်မာနိုင ဒီလိုမျိုးတွေကိုလည်းတမန်တော်ကြီးကတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန်တော်ကြီးကလည်းတမန
ဒီလိုပဲဟုတ်လားဒီလိုခေါ်လားဟုတ်လားဘယ်လိုပါနေတင်လဲအဲ့လူတွေကလည်းလက်မှတ်လိုက်ပြီးတော့ငညှို့ထုတ်ပြန်မယ်လက်မှတ်ထိုးရမယ်တောင်းခံတယ်အဲ့ဒါဒီအားလုံးအသိဉာဏ်ကြီးကြီးလို့ရှင်ဥမာအဲ့ဒီလည်းရေစကန်စစ်တမ်းလိုက်ဖမ်းနေကတူဝဲဆင်းနေဒီရဲ့ကကြရင်ကျွန်တော်တို့ပုံမွားဆင်းနေအားလုံးပြီးပြီဆိုလို့ရှင်လောကဆင်းနေအဲ့လိုအသိဉာဏ်ကြီးလို့အားလုံးတို့ကအဲ့ဒါဟိုတက်တ
ဒီနေ့ကျွန်တော်တို့မာလေးတောင်ဝထက်ဆောင်ကြီးရဲ့တကားတော့ခပ်ပိတ်လောင်ထားသလိုတမန်တလင်းမှာပဲအခင်းမပါပဲအိနေရတာပါအခုဖမ်းပြီးတဲ့အထောက်ထားမရှိတဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံမောပြီးနဲ့မန္တလေးချင်းပခုတ်ကူစားတဲ့ဒေသမျိုးစုံကနေအလောက်ကန်ရှာဖွေဖို့လာကြသူတွေဖြစ်တာကြောင့်လူမောင်ကိုသမားတွေက သူတို့တွေကိုထိုင်းနိုင်ငံရောက်အောင်ညှိနှိုးဆောင်တုံ့ပြန်ခေါ်လာခဲ့ကြတာဖြစ်ပါတယ်။တရားမဝင်ဝင်ရောက်လာနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူမောင်ကိုဂိုင်းနေရဲ့လက်တွဲမှာရောင်းစားခံနေရတဲ့ပြဿနာဟာထိုင်းနိုင်ငံအတွက်အရေးပေါ်ဖြေရှင်းရမယ့်အရေးကိစ္စဖြစ်နေပြီလို့လည်းပြီးခဲ့တဲ့ရက်ကပဲအထူးဆောင်စစ်စေးရေးအကြီးအကဲသူချက်ချီလာစဘကပြောဆိုသွားပြီးအခုလိုမျိုးလူမောင်ကိုသမားတွေ င်းတဲ့မနေရှိသွားပြီဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့သတင်းလွတ်လပ်ခွင့်ဆိုင်ရာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်။ကမ္ဘာပေါ်မှာလွတ်လပ်တယ်လို့သတ်မှတ်ခံလာရတဲ့နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေရဲ့သတင်းလွတ်လပ်ခွင့်ကျဆင်းလာတယ်လို့ကမ္ဘာတဝမ်းဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေကိုလေ့လာမှတ်တမ်းတင်နေတဲ့American အခြေစိုက် Freedom House အဖွဲ့ကအစီရင်ခံထုတ်ပြန်လိုက်ပါတယ်။အစင်လာအဖြစ်လွတ်လပ်ပွင့်လင်းတဲ့လူမှုအဖွဲ့အစည်းတွေမှာသတင်းပြနေမှုနဲ့ကြိုးကန်ချေလည်မှုတွေကပုံစံအသစ်နဲ့ဖြစ်ပေါ်နေတယ်လို့ဒီကနေ့ထုတ်ပြန်တဲ့ Freedom and the Media ဆိုတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဥရောပနိုင်ငံတွေသာမက American ပြည်အောင်စုမှာပါသတင်းလွတ်လပ်ခွင့်ကျဆင်းလာတဲ့အကြောင်း VOA သတင်းတော် Ramin Taylor ကနယူးယောက်မြို့ကနေသတင်းပေးပို့ထားတာကိုမဆုမြတ်မွန်ကတင်ပြပေးပါမယ်ရှင်။ကမ္ဘာတဝန်းအာဏာရှင်အစိုးရအုပ်ချုပ်တဲ့နိုင်ငံတွေမှာသာမကလွတ်လပ်ပွင့်လင်းတဲ့ဒီမိုကရေစီနိုင်ငံတွေမှာပါပုံစံသစ်နဲ့သတင်းဖိနှိပ်မှုတွေများလာတယ်လို့ဝါရှင်တန်မြို့တော်အခြေစိုက် Freedom House အဖွဲ့ကပြောကြားလိုက်ပါတယ်။အခြေမခံသေးတဲ့ဒီမိုကရေစီနိုင်ငံတွေမှာသတင်းထောက်တွေနဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်တဲ့ပုံစံသစ်တွေရှိလာတယ်လို့ Freedom House ကထုတ်ပြန်တဲ့ Freedom and the Media အစီရင်ခံစာမှာမိမောင်းထိုးပြထားပါတယ်။ကမ္ဘာနိုင်ငံတွေအပေါ်တရုတ်ကဩဇာလွှမ်းမိုးနိုင်အောင်ကြိုးစားလာတာကလည်းသတင်းလွတ်လပ်ခွင့်အတွက်အန္တရာယ်ရှိနေတယ်လို့အစိုးရခန်းစာပြုစုသူကပြောပါတယ်။အာဖရိကတိုက်နိုင်ငံတွေမှာသတင်းမီဒီယာတွေအပေါ်ထိန်းချုပ်အသုံးချဖို့ကြိုးစားလာတာကို Freedom House အဖွဲ့ရဲ့သုတေသနရေးရာအကြီးအကဲညွှန်ကြားရေးမှူး Sarah Rabuchi ကပြောပြပါတယ်
။ They're doing it by exporting their message and finding friendly outlets that will publish and broadcast that message.
ပြည်သူဆိုရကသူတို့နဲ့အဆင်ပြေတဲ့သတင်းဌာနတွေကိုရွေးချယ်ပြီးသူတို့ဖြန့်ညင်းတဲ့သတင်းစကားတွေကိုထုတ်ဝေဖြန့်ချီအတန်လွှင့်နေပါတယ်။အဲ့ဒီနိုင်ငံတွေကသတင်းတောက်တွေအပေါ်မှာသာဖိအားပေးတာမျိုးမဟုတ်ဘဲတန်တမန်တွေသတင်းမီဒီယာလုပ်ငန်းပိုင်ရှင်တွေကိုပါဖိအားပေးပြီးတော့ပြည်သူဆိုရအလို့ကျစင်စါဖြန့်စီတာမျိုးတွေလည်းလုပ်နေပါတယ်
။ယူရေးရှားဒေသနဲ့အာဖရိကတိုက်မြောက်ပိုင်းအရှေ့လေပိုင်းဒေသနှစ်ခုကကမ္ဘာပေါ်မှာသတင်းလွတ်လပ်မှုအနည်းဆုံးဖြစ်တယ်လို့ Freedom House ကသတ်မှတ်ဖော်ပြပါတယ်။နိုင်ငံ၅နိုင်ငံမှာ၄နိုင်ငံကလွတ်လပ်တဲ့ဥရောပမှာလည်းသတင်းလွတ်လပ်ခွင့်ကျဆင်းနေပါတယ်။ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ကျဆင်းနေတဲ့နောက်အကြောင်းအချက်တစ်ခုကလက်ရဇွန်ဝါဒကိုထောက်ခံသူတွေများလာတာကြောင့်ဖြစ်တယ်လို့ Freedom House အဖွဲ့ကထောက်ပြပါတယ်။လူမှုအကြိုက်လိုက်ပြောနေတဲ့အများကြိုက်ဝါဒီခေါင်းဆောင်တွေကလွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်ချဲလှဲကြိုးကင်ဖို့ကြိုးစားလာကြတယ်လို့ပြောပါတယ်။လွတ်လပ်မှုရှိတယ်လို့သတ်မှတ်ထားကြတဲ့နိုင်ငံတွေက16နိုင်ငံမှာပြီးခဲ့တဲ့9နှစ်အတွင်းသတင်းလွတ်လပ်ခွင့်ကျဆင်းလာတာတွေ့ရတယ်လို့ Freedom House ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။
ကမ္ဘာထိပ်တန်းဒီမိုကရေစီနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုမှလည်းသတင်းလွတ်လပ်ခွင့်တွေကျဆင်းနေပါတယ်။ဒါပေမဲ့သတင်းတောက်တွေနဲ့သတင်းလုပ်ငန်းတွေအပေါ်ချင်းချောက်တိုက်ခိုက်မှုတွေကိုခိုင်မာတဲ့ဥပဒေတွေနဲ့အကာအကွယ်ပေးထားဆဲဖြစ်တယ်လို့ဆယ်ရယ်ရပူချီကပြောပါတယ်။
The major news media have been really strong in pushing back against these attacks and in continuing to
အဓိကသတင်းမီဒီယာကြီးတွေကသူတို့ဘော်တိုက်ခိုက်မှုတွေကိုအခိုင်အမာကျွမ်းလန်နေတယ်လို့ခေါင်းဆောင်တွေတာဝန်ခံမှုရှိလာဖို့သတင်းချက်လက်တွေကိုဆက်ပြီးတော့ထုတ်ပြန်နေကြပါတယ်။ဒါပေမဲ့အရင်ကလိုလွတ်လွတ်လပ်လပ်သတင်းထုတ်ပြန်နိုင်တဲ့အနေအထားမျိုးကတော့ပြောင်းလဲကောင်းပြောင်းလဲနေတာမို့အရင်အခြေအနေမျိုးပြန်ရောက်နိုင်ဖို့ကတော့ခက်ခဲနိုင်ပါတယ်။အစိုးရခန်းစားရဲကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖော်ပြချက်မှာတော့ထောင်ဒဏ်ခုနှစ်နှစ်ချခံခဲ့ရတဲ့ Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုလူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးခဲ့ပြီးမဲ့သူတို့ကိုလုံးဝအပြစ်ကကင်းလွတ်ပေးခဲ့တာမဟုတ်ဘူးဆိုတဲ့အချက်ကိုထောက်ပြထားပါတယ်။လက်ရှိအခြေအနေမတိမငြိမ်ဖြစ်နေတဲ့ဆူဒန်နဲ့ Venezuela နိုင်ငံတွေမှာလူမှုကွန်ရက်တွေဟာသတင်းတော့တွေအတွက်တင်မဟုတ်ဘဲဒီမိုကရေစီအတွက်ပါအသုံးဝင်တဲ့ကြားခံတစ်ခုဖြစ်နေတယ်လို့လဲ Freedom House ကပြောပါတယ်ရှင်။
မဆူမြင်မမရှင်ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲဒိုင်းရိုက်လွှင့် VOA နေစဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia 77 ဂျူရူကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကို Intelsat 17နဲ့ Myanmar 3တို့ကနေဂျွန်လ3ရက်နေ့ကစပြီးပြောင်းလဲထုတ်လွှင့်ပေးနေပါပြီစလုံးပေါင်းတွေကတော့ INTELSAT17 နဲ့ MEASAT3 တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်း9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတော့ဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းတွေ့တဲ့တင်ချင်းချုပ်ကိုကိုချော်ချော်သိန်းကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဒီကနေ့အင်္ဂလန်တောင်ပိုင်းကမ်းရိုးတန်းကိုသွားပြီးနာဇီဂျာမနီလက်အောက်ကနေဥရောပတိုက်ကူကယ်တင်နာမှာတိုက်ပွဲဝင်ရင်းအသက်ပေးသွားကြတဲ့အမေရိကန်နဲ့မာမီတပ်ဖွဲ့ဝင်တွေစစ်မှုထမ်းဟောင်းတွေကိုအမှတ်တရကုန်ပြပါတယ်။ Portsmouth ရေတပ်အခြေစိုက်စခန်းမှာကျင်းပတဲ့ဒီဒေးကမ်းတိုက်ပွဲ85နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုပြည်ထောင်ပြည်မကြီးအဲလီဇာဘက်ဝန်ကြီးချုပ်ထရီဇာမေရာပေါင်းများစွာသောဒုတိယကမ္ဘာစစ်ကာလစစ်မှုတန်းဟောင်းတွင်အတူသမ္မတထရမ့်တက်ရောက်တာပါ။မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အွန်းရဲ့ညီမငယ်ဆုံးဖြစ်သူဟာရပ်ပေါင်း90ကျော်ကြာလူမြင်ကွင်းကပြောင်းနေပြီးတဲ့နောက်ပထမဆုံးအကြံပြန်ထွက်လာပါတယ်။သူရဲ့အခြေအနေလူနဲ့တခြားထင်ရှားတဲ့တာဝန်ရှိသူတွေယာရုကဖယ်ရှားခံလိုက်ရပြီလားစတဲ့မျိုးကွန်းတွေထွက်နေချိန်မှာပဲခင်ဂျွန်အွန်းရဲ့ညီမဖြစ်သူကင်မျိုးဂျွန်းကိုပြန်တွေ့ကြရတာပါ။ပြုံရန်မြို့တော်မှာကျင်းပတဲ့လူလူအားကစားပွဲအခမ်းအနားမှာခင်ဂျွန်အွန်းသူရဲ့ဇနီးဖြစ်သူတို့နဲ့အတူကင်မျိုးဂျွန်းထိုင်နေတာကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံသတင်းဌာန KRD ကအင်္ဂါနေ့မှာထုတ်လွှင့်ပြသသွားပါတယ်။မြန်မာနိုင်ငံရဲ့သတင်းမီဒီယာလွှတ်လပ်မှုအဆင့်ဟာအဆိုးဆုံးထက်တဆင့်ပဲတာတယ်လို့အမေရိကန်ပြည်ထောင်စု Washington DC မြို့တော်ခြေဆိုင် Freedom House အဖွဲ့ကသတ်မှတ်ပါတယ်။ Freedom House အဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်ကမ္ဘာလုံးဆိုင်ရာလွှတ်လပ်မှုအဆင့်ကစားတဲ့ကနိုင်ငံတစ်ခုမှာလွတ်လပ်ပြီးအမီကိုကင်းတဲ့သတင်းမီဒီယာတွေရှိသလားဆိုတဲ့စမ်းစစ်ချက်ပေါ်အခြေခံပြီးဒီကနေ့ထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။လွတ်လပ်မှုနဲ့သတင်းမီဒီယာဟာတကဘာလုံးမှာအကြဘက်ကိုပြနေတယ်လို့လည်း Freedom House အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကထောက်ပြထားတာကတော့ Writers သတင်းတော်နှစ်ဦးကိုတရားစွဲဆိုတဲ့အမှုမှာသူတို့ဟာထောင်ချောက်ဆင်ခံရတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားကိုတရားရုံးကမျက်ကွယ်ပြုပြီးထောင်ဒဏ်9နှစ်စီချခဲ့တဲ့ကိစ္စဖြစ်ပါတယ်။ထိုင်းနိုင်ငံမှာလွတ်တော်အစည်းအဝေးတွေပထမဆုံးအကြိမ်ပြည့်ဒီကနေ့စတင်ကျင်းပနေပြီးတော့လက်ရှိထိုင်းစစ်အစိုးရခေါင်းဆောင်လည်းဖြစ်လက်ရှိမှာလည်းဝန်ကြီးချုပ်ဖြစ်တဲ့ Mr. Prayut Chan-o-cha ဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့ရွေးကောက်ခံရမယ်လို့ကြကြပြန့်ပြန့်ခန့်မှန်းထားကြပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုချော်ချော်တင်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Threads ဖြစ်ပါတယ်။ကျမတို့ဒီကနေ့ညနေပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရူကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။VOA တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများတစ်စင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this